ကျွန်တော်ဝင်းမင်ပါလာမယ့်ရွေးကောက်ပွဲမှာအရင်ဆိုးရပါတီပြည်တော်စုစက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနေနဲ့တနိုင်ငံလုံးမှာပြိုင်နိုင်ပေမဲ့တိုင်းရင်းသားတွေပေါ်သဘောထားချီပြီးရှော့ပြိုင်ထားတယ်လို့ဆိုပါတယ်လက်ရှိဆိုးရပါတီ NLC မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်သက်နိုင်ပြီးအစိုးရဖွဲ့ဖို့ကြိုးပမ်းနေတယ်မှာစက်ခိုင်ဖွံ့ဖြိုးရေးပါတီနေနဲ့ကတော့တိုင်းရင်းသားတွေနဲ့ပါမြို့ပေါင်းအစိုးရဖွဲ့ဖို့ရည်မှန်းပြီးပြင်ဆင်နေပါတယ်ဒါပေမဲ့ရွေးကောက်ပွဲမှာတရားမမျှတမှာကိုစိုးရိမ်နေကြတဲ့ပါတီအဓိကခေါင်းဆောင်တွေကိုမေးမြန်းထားပါမယ်။အရင်သမရယုံဝင်ကြီးဟောင်းနဲ့ပါတီဘိုးအတိုင်းငယ်ဦးစိုးသိန်းကဒီတစ်ခေါက်ပါတီနဲ့ရွေးကောက်ပွဲထူးခြားမှုကို
လူတစ်တီပါလာတာပါတယ်။ပညာတတ်တာရဲ့နည်းနည်းထောက်ရှားမှုလေးတွေလူလူကျက်နေထင်တာပေါ့ဗျာ။အရင်တည်းတော့ကျွန်တော်တို့တာဂက်ထားတာပေါ့။တင်ရလောက်များနိုင်မလားပေါ့။အရင်တော့40နိုင်တာ။ဥပက္ခလည်း9နှစ်လောက်ကြာပြီးတဲ့ခါကျဦးတိတ်သိန်းကဗမန်နဲ့အရှင်ကြီးကြတာပေါ့။လေကြီး existing government အခါပတ်ရောတော့လေ social economy ပေါ့ဒါတွေကျသွားတာတွေ democracy ရဲ့ criteria တချို့ပေါ့နော်အဓိကတော့ freedom ပေါ့ expression တော့ဒါတွေကရဲ့ဆွဲကျသွားတယ်ဒီကဟာတော့ကတော့ political party တွေနေရာမပေးတာတို့နားမထောင်တာတို့
ဒါအပြင်ဒီတစ်ခေါက်ထူးခြားတဲ့တိုင်းရင်းသားတွေအတွက်သဘောထားချီးပေးထားတဲ့အပေါ်ပါတီဒီယိုကထနှစ်ဖြစ်ပြီးအရင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဥက္ကင်က
အရင်တော့2015တော့တို့နေရာအားလုံးနီးနီးကျိုင်နေကြဒီတပတ်တော့ကျွန်တော်29နေရာကိုလွှတ်ပေးထားတယ်။အများကြီးပြည်နယ်တိုင်းမှနေနေဖြစ်တယ်ကြ။အချင်းမှရှိတဲ့ဆောလော်ဒေတာမျိုးလိုရှမ်းတောင်မှရှိတဲ့ကိုပုတ်စီဆိုင်ပင်လောက်ပို့နေပြီပေါ့။နောက်ဒီရှမ်းရှိမှရှိတဲ့အခါလူမျိုးစုလိုအလောက်လူမျိုးစုနေရာတို့လိုရှမ်းမှရှိတဲ့ဖလန်းလိုမတူတူတို့နေရာမျိုးလိုဒီပြည်မမှာလည်းဟိုရန်ကုန်မှာဆိုရင်ခိုင်လူမျိုးစုနေရာတို့ဟိုမန္တလေးမှာဆိုရင်ရှမ်းလူမျိုးစုနေရာမျိုးလိုလွှတ်ပေးထားတယ်ပေါ့။အင်းအပြည့်အဝပြန်လို့ရတဲ့ပါတီမျိုးလေတနင်္ဂနွေလို့တွန်းချုံလို့ရတဲ့ပါတီမျိုးပေါ့။အဲ့တော့တချို့လည်းစကားပြောတာရှိပါလေဗျာ။တချို့လည်းအချိန်နဲ့ကြည့်ပြီးပြည်သူကဆိုတိုင်းသားလူမျိုးစုကိုပို့ပြီးလက်ခံနိုင်တယ်ပို့ပြီးတော့ကောင်းတယ်လို့ဆိုရင်လူမျိုးစုတက်တက်ကိုပို့နောက်ဆုံးပေးတာလည်းရှိပါလေ
။နောက်ထူးခြားတာတစ်ခုဖြစ်တဲ့ဒီတစ်ခေါက်တက်မတော်ထိပ်ပိုင်းအရာရှိပြီးပါမလာတဲ့ပေါ်ဥက္ကင်ကြီးကပဲ
။နည်းနည်းပပတော့ပါလေဗျာ။ဒါမျိုးအရင်းသားယူပြီးသားလူတွေပါပဲ။တက်ပြီးတော့လာတဲ့လူကမရှိတော့ပါဘ
ူး။ဥက္ကင်ကြီးကဆက်ပြီးဒီတစ်ခေါက်ရွေးကောက်ပွဲရလက်ကညွန်ပေါင်းဖြစ်စေဖို့များပြီးအာနာခိုးဝေစင်တုံးဖို့ရည်မှန်းထားတယ်လို့ဆိုပါတယ
်။နိုင်တယ်လို့လူကြီးချက်နဲ့ပြိုင်တာပေါ့နော်။သို့တော်လည်းပဲဒီနေ့ဒီအချိန်ကတိုင်းသားရဲ့သဘောတော့အလေးထားဖို့လိုတဲ့ကာလအူတယောက်တဲ့လက်ဆိုင်ဆိုတာမျိုးတဲ့မြို့မောင်းဆိုတာမျိုးဖြစ်နေမှာဖြစ်တယ်။ဒါမျိုးကိုကျွန်တော်ကပုံပြီးလိုလားပါလေ။အခုခါမှလည်းတိုင်းပြည်ဒီမတ်ချက်တောင်းဝန်ကပက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုတော့ညာပဒေကိုဥစားပေးတဲ့တိုင်းနဲ့ပြည်နယ်နဲ့ဒီမှာစီနိုင်တဲ့လုပ်ငန်းတွေကများလာတော့လက်ရှိအခြေအနေနဲ့အာမေကိုကြဖြစ်တဲ့အတွက်ကျွန်တော်စီးချက်လည်းဆုတ်တက်ကြတာပါလက်ရှိလုပ်နေတဲ့ဒီ constitution မှာလည်းပဒေဒီအရေးကြီးနေပါတယ်ပါတယ်နောက်မှဒီတရားတွေ power sharing တွေ social link tax sharing စီနိုင်တဲ့ဒီမှာနဲ့ဒီလိုရှိတာနိုင်တယ်ရှိတယ
်ဥစိုးတိန်ကလည်းအခုလိုစူပေါင်းညီညွတ်ရေးဆိုရမျိုးပို့ဖြစ်လာပြီးတပါတီတူတဲ့မလုံးမတိုက်ပြီးကောင်းပါလို့ဆိုပါတယ
်ဒီမဟာမိတ်ဖွဲ့မှာ coalition သုံးဖို့ unity government ဖြစ်မှရမယ်ဆိုတော့တိုင်းရင်းသားပါတီတွေရောကျွန်တော်တို့တွေရောအလုံးသားနဲ့ယုံကြည်ကြတယ်။တိုင်းရင်းသားဖွဲ့ကြီးရဲ့တွေ့တယ်သူတို့နိုင်အောင်လို့သူတို့ဒေသတွေမှာဒီနယ်တွေမှာကိုယ့်အစိုးရကိုဖွင့်နိုင်အောင်ကြိုးစားပေါ်ကခိုင်းတဲ့ပြည်တော်စုကခိုင်းတဲ့အစိုးရမှာဖြစ်စေနဲ့ဒါပေမဲ့ကျွန်တော်တို့အလုံးမှန်ပြီးဆောင်ရွက်နေရတယ်ဒါပဲယူနတီကြားလာမယ့်အောင်မှန်ပြီးလုပ်ကြတယ်။ပါတီရဲ့အာဏာရှင်စတန်ရေကောက်ခံအာဏာရှင်ပေါ့ဗျာအဲ့ဒါကျွန်တော်မကြိုက်တော့ဘူး။တယောက်တည်းကလုပ်တော့အဖြစ်နိုင်လေကျွန်တော်တိုင်းပြည်မျိုး
ဒါပေမဲ့အခုရွေးကောက်ပွဲမှာတရားမမျှတမှာကိုအထူးစိုးရိမ်နေဖို့ကိုဥက္ကင်ကဆက်ပြီး
ဘုရင်ဖေးရအလက်ရှင်ဖြစ်ပါမလားဆိုတဲ့သုံးချက်ပဲကြာအဲ့တော့ဒီကကမဲပေးဖို့အတွက်ကိုယ်နာမည်မဲခြင်းမှာကြည်ရင်တောင်မှမှရပါတော့မယ်ပညာပေးမှုဗုဒ္ဓ education လက်ရှိကာလမှာအတော်တရာအားမယ်အချို့ကကျွန်တော်တို့ရှိမှာတော်တော်များများမဲခြင်းတွေထပ်နေတယ်နာမည်တွေတူးနေတယ်အဖေနာမည်မှားနေတယ်အချို့မှတ်ပုံနေတာမှမှားနေတယ်ဒါတွေတကယ်မှဆိုပြင်မဲဖြစ်သွားမယ်တော့ NGO တွေလားတစ်ချိန်လုံးဒီ NGO တွေကဒီလုပ်ငန်းတွေပြုခဲ့တာ good space space ဆိုတဲ့ဥစ္စာတော်မှာဒီတောင်းကြည့်နေလိုက်ပြည်တင်တာစုရဲ့ဗန္ဒန်အန်တိုင်းတာမရှိ
ဘူးသူသိန်းကလည်း UEC လို့ခေါ်တဲ့ပြည်တော်စုရက်ကောက်ပွဲကော်မရှင်ရဲ့အားတဲ့ချက်ကို
UEC ကဖဲမှမဖြစ်တာလူကောင်နားမလဲဘူးဒီမိုကရေစီရဲ့သဘောနားမလဲဖဲလို့ရမယ်ဆိုတော့နားမလဲကျွန်တော်တို့ကနိုင်ငံတကာတောင်းကြည့်ရေးပွဲတွေကိုလက်ခံတယ်ကျိုးဆိုတယ်သူကလက်မမခံတာဘယ်လိုမှဥပမာပြောရင်ကျွန်တော်ကစုလို့မရဘူးအခုလက်ရှိအစိုးရစုပြီးတော့လိုက်ဟောနေပြောနေတဲ့ဟာတွေတွေ့နေရပဲ
အဲ့တော့ရက်ကောက်ပွဲတရားမျှတဖို့လိုအပ်တာတွေကိုဥက္ကီကဆက်ပြီး
ကော်မရှင်ကိုယ်တိုင်ကတိတိကျကျတမဆန္ဒတို့ကိုလိုတယ်တော့သူကို check and balance လုပ်မယ်။နိုင်ငံရေးပါတီရဲ့စစ်စစ်ပဲသူက NGO တွေဘယ်မှလည်းနိုင်တဲ့ NGO တွေအခန်းကဏ္ဍကိုသူမပြေတော့မှငကိုတော့အတိုက်သေးဘူးလို့လေဗျ
။ဒီပေါ်ဥစိုးသိန်းကလည်း
ဒီဟိုနောက်နိုင်ငံနဲ့စစ်ကြည့်တဲ့ government လို့ဟာလို့ပြောပြရမှာပေါ့။ government unity ကို please democratic election မှာပြန်ပြောင်းပြန်ဖို့တိုက်တွန်းပါတယ်။ဒီတင်ကကြတော့ free and fair မဖြစ်ရင် ကျွန်တော်တို့ကသဘုံထားမှာပေါ့ဗျာဒီမှာ
အဲတော့လက်ရှိမြန်မာဒီမိုကရေစီအကြောင်းလဲမှာအရေးကြီးတဲ့လာမယ့်ရွေးကောက်ပွဲတွေအစီအစဉ်ချုံးမဲ့ဖို့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်မယ်ပါ